မြန်မာနိုင်ငံအလဲပိုင်း6မြို့အနောက်ဖက်16မိုင်လောက်အကွာကိုဗဟိုပြုပြီးတော့ဗုဒ္ဓဟူးနေ့ညနေ9နာရီကျော်ကပြင်အား 6.8 ငလျင်လှုပ်ခတ်သွားပြီးတဲ့နောက်ကြာသပတေးနေ့ည17နာရီမထိုးခင်မှာပဲတပိတ်ချင်းရှစ်တောင်ဘက်8မိုင်လောက်အကွာမှာပြင်အားအဆင့်4ရှိတဲ့ငလျင်ငယ်တစ်ခုထပ်ပြီးတော့လှုပ်ခတ်ခဲ့ပါတယ်။အားပြင်းငလျင်တစ်ခုနောက်မှာနောက်ဆက်တွဲငလျင်တွေလှုပ်လျက်ရှိတာကြောင့်6ငလျင်တန်ခံရတဲ့ပကံဘက်ကရှေဟောင်းအမွေနှစ်ဇေဒီပထိုးတွေတဝိုက်တာဝန်နဲ့လှုပ်ရှားသွားလာသူတွေတတိထားကြဖို့ကိုမြန်မာနိုင်ငံငလျင်ကော်မတီကတတိပေးလိုက်ပါတယ်။အပြည့်စုံလို့တော့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြပေးပါရှင်
။ဩဂုတ်လ25ရက်မြန်မာစံတော်ချိန်ည10:48မိနစ်လောက်မှာတပိတ်ချင်းမျိုးအရှိတောင်ပဲ8မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအားလေးရှိတဲ့ငလျင်ငယ်တစ်ခုလှုပ်ခတ်သွားတာကိုမန္တလေးမြင်းငလျင်စခန်းကနေတိုင်းတာရရှိကြောင်းမိုးစလကသတင်းထုတ်ပြန်ပါတယ်။24ရက်နေ့ကတော့သူ့တောင်ဘက်ပိုင်း6မြို့အနောက်ဖက်16မိုင်လောက်ကွာမြေရောက်အနက်52မိုင်လောက်မှာဗဟိုပြုပြီးပြင်းအား 6.8 ငလျင်လှုပ်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့ငလျင်ဗဟိုချက်နဲ့တိတ်ပြီးမဝေးလာတဲ့ရှင်းအောင်လက်ရာတွေနဲ့ပြည့်နေတဲ့ပကံမှာဖျားပထိုးရားနဲ့ချီပြီးပျက်စီးခဲ့ရပါတယ်ဒီငလျင်ဟာမြန်မာနိုင်ငံသားတွေနဲ့မဆိုင်လှတဲ့ဇဂိုင်းပြက်ရွေထက်မြန်မာနိုင်ငံအနောက်တောင်ပိုင်းကမြေလွန်ဒုချက်ကြီးတွေလှုပ်ရှားမှုကြောင့်အဓိကဖြစ်လာတာလို့မြန်မာနိုင်ငံငလျင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကပြောပါတယ်
။အခုလှုပ်တဲ့ငလျင်နဲ့သခိုင်းပြည့်ရည်နေရတော့သိဆက်တွေမရှိဘူးဗျ။ဒီငလျင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့နောက်ဖက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်ပုံများတာကတော့ subduction zone ပေါ့နော်။အိန္ဒိယမြေထုချက်ကနေပြီးတော့ဘာမှမြေထုချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့။ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထုချက်နှစ်ခုတွန်းထိုးထိတွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့။လုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ဒီ after shocks လို့ခေါ်တဲ့ဒီနောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်များများကတော့ after shock ဒီလာတာများတာပေါ့ဆိုတော့ဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 13 လုံက 6.9 နဲ့လှုပ်သွားတယ်ဒါလည်းဟိုကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆုံးကဖြစ်တာပဲလေ April 13ရက်နေ့ပေါ့ဒီကလီးဝါနဲ့ဒီမိုးရွာလန်းအလေတည့်တဲ့လောက်မှာထင်ပါတယ်တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ဆိုတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shock ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပြစီဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့တတိထားရမှာပေါ့ပကံကြောင့်နမူနာပြိမဲ့ဆိုရင်ဇီတိပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစနာတွေပေါ့တူတူတွဲလောင်ကျန်နေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့ after shock လုပ်တဲ့အချိန်နဲ့တွားကိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့ဒီမျိုးပြစီလက်စားအဆောက်အုံတွေပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါတတိထားရမှာပေါ့
မြန်မာနိုင်ငံငလျင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကတတိပေးသွားတာပါ